အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြမအရေးဟာဆွေးနွေးစရာအကြောင်းတစ်ခုဖြစ်လာမယ်လို့နှစ်ဖက်စလုံးကပြောထားပါတယ်။မြမအရေးဆိုင်ရာအမေရိကန်တန်တမာဟောင်းတွေကတော့မြမအရေးကိစ္စမှာတက်ဆိုင်သူအစုအဖွဲ့အားလုံးအထူးသဖြင့်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါထိဆက်ဆောင်ရွက်ဖို့လိုမယ်လို့အကြံပြုတိုက်တွန်းကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးတန်းတန်တမာတစ်ဦးဖြစ်တဲ့အင်ဒိုပစိဖိတ်ဒေသညှိနှိုင်းရေးမှူးကပ်ကမ်ဘဲလ်ကလည်းအာဆီယံအနေနဲ့မြန်မာအရေးမှာပိုးပြီးတော့မှထက်ထဲဝုံဝုံတန်တမာရေးဆောင်ရွက်ဖို့ကိုတိုက်တွန်းပါတယ်။ဒီအကြောင်းဦးဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်
။ရုရှားရဲ့ယူကရိန်းကျူးကျော်မှုကကမ္ဘာထိပ်တန်းရေးဖြစ်နေချိန်အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အာရှမှာလည်းစောင့်ကြည့်နေရတဲ့တရုတ်ရဲ့အိမ်နီးချင်းမြန်မာလည်းပါတဲ့အရှိတောင်အာရှနိုင်ငံတွေဘက်ကလည်းအလေးပေးလာတဲ့ဒီထိပ်သီးပွဲမတိုင်ခင်အရှာဆိုင်ရာထိပ်တန်းအရာရှိကြီးကတ်ကမ်ဘဲလ်က
ASEAN has a critical role to play and we want to encourage
ASEAN နဲ့မြန်မာအရေးမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခွင့်ရှိနေပါတယ်။ပို့ပြီးတော့ထိရောက်မဲ့တန်တမာရေးသုံးဖို့အားပေးလိုပါတယ်။အခုဖြစ်ပျက်နေရတာကိုကျွန်တော်တို့မေ့ပြီးတော့လက်လျူရှုထားတာမျိုးမလုပ်နိုင်ပါဘူး။ဒါက ASEAN လုပ်ပဲလို့ပြောလိုက်ရုံနဲ့လည်းမလုံလောက်ပါဘူး။ကြောင်မလို့အာဆီယံအနေနဲ့တကယ့်ကိုထိအောင်လို့လက်ရှိအစိုးရနဲ့ရောအတိုက်ခံတွေနဲ့ပါဆက်ဆံဆောင်ရွက်ပြီးတော့မြန်မာကြုံနေရတဲ့အလွန်ခက်ခဲကြေကွဲစရာကောင်းလုံးတဲ့အခြေအနေကနေပြန်ထွက်နိုင်ဖို့မျှော်လင့်ထားပါတယ်
။မစ္စတာကမ်ဘဲနဲ့နီနီခက်ခက်တွေ့လို့ခဲ့ပူပြီးအဲ့ဒီချိန်ကသမ္မတဥပမာရဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးသံနဲ့နောက်မြန်မာဆိုင်ရာတန်မဟောင်းဒိုင်ရက်မစ်ချယ်က
I think explaining our position explaining how we believe
ကိုနေနဲ့ကျွန်တော်တို့ယက်တီချက်စီအုပ်စုအပေါ်ဆက်ပြီးစီးပွားရေးဒဏ်ခတ်ဖိအားပေးအထူးကြံစည်တာတွေကဘလို့အရေးကြီးကြောင်းကျွန်တော်တို့ယုံကြည်ထားတာတွေကိုရှင်းပြမှာပါ။အာဆီယံထဲမှာလည်းဆက်ဖိအားပေးဖို့အရေးကြီးတာကိုပြောပြမှာပါ။အာဆီယံဘုံသဘောတူညီချက်၅ချက်ကိုအသေးအချာအကောင့်ထဲပေါ်ဖို့ကလည်းအာဆီယံဂုံတိုက်ခါအတွက်အရေးပါတဲ့အကြောင်းနောက်ပြီးစီးအုပ်စုငွေကြေးပိုင်ဆိုင်မှုနဲ့လက်နက်ဝယ်ယူနိုင်မှုစတာတွေကိုပိတ်ဆို့တန်းခတ်မှုအရေးပါတာကိုလည်းပြောပြမှာပါ။ဒါအပြင်အာဆီယံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုအလေးပေးတာပြဖို့ NUG နဲ့တခြားအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ထိတွေ့ဆက်ဆံဖို့အရေးကြီးလာတာကိုလည်းပြောမှာပါ
NUG မြို့သားညီညွတ်ဆိုရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်အနေနဲ့လည်းအမေရိကန်2နိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်နဲ့ဒီထိပ်သီးပွဲကာလတွေ့ဖို့ရှိနေချိန်မှာမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်းအာဆီယံကိုအလားတူ NUG နဲ့ထိတွေ့ဆက်ဆံဖို့အကြံပြုထားပါတယ်အဲ့ဒီတော့အရှိတောင်အရှာတစ်ခုလုံးနဲ့တန်တမာရေးလုံခြုံရေးတာမကပဲအမေရိကန်ဆိုရတစ်ခုလုံးပိုထဲထဲဝယ်ပူပေါင်းဆောင်ရည်အဓိကဦးတည်ထားတဲ့ဒီထိပ်သီးပွဲအကြောင်းကိုလည်းမြန်မာဆိုင်ရာအမေရိကန်တန်မှုကြီးဟောင်းပစ္စလာကလပ်က
မြန်မာ is on the agenda but it is not
ဒီထိပ်သီးပွဲမှာမြန်မာကိစ္စကဆွေးနွေးမယ့်အကြောင်းအရာတစ်ခုပါဒါပေမဲ့ဒီတစ်ခုရဲ့ဆွေးနွေးမှာတော့မဟုတ်ပါဘူးအမေရိကန်ရဲ့အကျိုးစီးပွားကအများကြီးကြီးမားကျေပြန့်ပါတယ်အရှိတောင်အာရှတစ်ခုလုံးကနိုင်ငံတွေနဲ့ဆက်ဆံရေးကိစ္စကအဓိကဆွေးနွေးမယ့်အချက်ပါဒီတော့တကယ်မဟာဗျူဟာအခြေခံကြတဲ့ကိစ္စရပ်တွေဥရုယာတီပြောင်းလဲမှုကနေကုန်သွယ်ရေးနောက်တောင်ပစိဖိတ်ဒေသတွင်ကိစ္စတွေအထိပါဖြေရှင်းနိုင်မှုဆွေးနွေးကြမှာပါဒီတော့မြန်မာပြည်ထနာကိုလည်းဒီထိပ်သီးပွဲမှာထည့်ပြီးတော့အဖြေရှာနိုင်မှုဆွေးနွေးမှာပါအ
ဲ့ဒီတော့ဒီထိပ်သီးပွဲနဲ့မြန်မာရေးဖြစ်နိုင်တဲ့အဖြေအတွက်မေးရမှာမြန်မာနိုင်ငံမှာလက်ရှိသံမတ်ကြီး Thomas Ryder မတိုင်ခင်နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့သံပတ်ကြီးဟောင်းစကော့မာစီယာကလည်
း Well there's no easy answer certainly it's a very complicated situation
ဒီနေရာမှာအဖြေလွယ်လွယ်မရှိတာတကြပါတယ်အခြေအနေကအရန်ခက်ခဲရှုပ်ထွေးလွန်းလာပါတယ်မြန်မာဗိုလ်ချုပ်ကြီးတွေကိုအပြောင်းအလဲလုပ်ပေးဖို့နားဝင်အောင်ပြောဖို့မလွယ်တော့ပါဘူးဒါပေမဲ့အရေးတကြီးနားလည်ထားတင်တာကအခုအာဏာသိမ်းမှုကပုံမှန်သိမ်းတာမျိုးမဟုတ်တော့ပါဘူးစေအုပ်စုအနေနဲ့ကိုယ့်ပြည်သူကိုပြန်စစ်ခင်းနေတဲ့အစ်စ်မှာ
ဒါအပြင်အခုထိပ်သီးပွဲတဲ့မြမအရေးအဓိကနီလန်းသစ္စာဆွေးနွေးနိုင်တာကိုလည်းမြမနိုင်ငံမှာ1996ခုနှစ်ကနေ2000အထိအမေရိကန်တန်မတ်စစ်မထားနိုင်ခြင်းထိတ်ဆုံးတာဝန်ရှိသူဖြစ်ခဲ့ပြီးလက်ရှိ USIP အဖွဲ့အကြီးတန်းအကြံပေးပရစ်စလာကလပ်ကလည
်း I would not expect that there's going to be serious
အခုထိပ်သီးပွဲမှာအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုပဲအလေးနဲ့ထားပြီးတော့ဆွေးနွေးလိမ့်မယ်လို့တော့မထင်ပါဘူး။ဒါပေမဲ့ဒီသဘောတူချက်ထဲကအပိုင်းတချို့ဥပမာဆိုရင်လူသားချင်းစာနာမှုဆိုင်ရာကူညီမှုမျိုးတော့အလေးနဲ့ဆွေးနွေးနိုင်ပါတယ်။နိုင်ငံထဲမှာလက်လန်းမိနိုင်ဖို့ခုခံအင်အားစုတွေနဲ့ချိတ်ဆက်ထားနိုင်မှုပါ။ဒီပုံငါးချက်ကအာဏာမသိခင်ကအခြေအနေဟောင်းကိုပြန်သွားဖို့အဆင်မရှိပါတယ်။ဒါကိုအခုပြည်သူအများစုကမလို့ချင်တော့ပါဘူး။တကယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအဆင့်ထိသွားဖို့ယာယီသဘောတူထားကြပါပြီ
။ဒီနေရာမှာအခုလိုဖြေရှာရေး NUG နဲ့ပူးပေါင်းဆောင်ရွက်ဖို့အရေးပါလာတယ်လို့မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဆိုရတက်ချိန်နဲ့အာနာမသိန်းခင် 2016ခုနှစ်ကနေ2020ခုနှစ်ထိတာဝန်ယူခဲ့တဲ့လက်ရှိစတန်ဖို့ဒ်တက္ကသိုလ်အကြီးတန်းသုတေသီသံမကြီးဟောင်းစကော့မာစီယာကဆိုပါတယ
် If there's going to be any progress in Myanmar
ဒီမနက်ကမှတကယ်ကိုအရေးပါတဲ့ဘလူတိုးတက်မှုမျိုးဆိုဖြစ်လာစေချင်တယ်ဆိုရင်တော့အမေရိကန်နဲ့အာဆီယံနိုင်ငံတွေအနေနဲ့ NUG နဲ့ပူးချိတ်ဆက်လှုပ်ဆောင်သွားဖို့လိုလာနေပါပြီ။ဘာလို့လဲဆိုတော့ NUG ကနာဆာကထက်ပိုတရားဝင်တယ်လေ
။သံမကြီးဟောင်းစကော့မာစီယာမတိုင်ခင်မြန်မာနိုင်ငံမှာ2012ကနေ2016ခုနှစ်ဒေါ်ဆန်းစုကြည်ဆိုရတက်လာချိန်အထိတာဝန်ယူခဲ့တဲ့သံမကြီးဟောင်းဒက်ရက်မစ်ချယ်ကလည်းအခုထိပ်သီးဘွဲမှာအမေရိကန်သမ္မတဘိုင်ဒန်ကိုအဓိကအကြံပေးမဲ့ကတ်ကမ်ဘယ်ကအာဆီယံကိုပိုထျောက်တဲ့တန်တမာရေးဖြစ်ဖို့ပြောတယ်ပေါ့
I think it means diplomatically
ဒါကနာဆာကနဲ့တန်တမာရေးအရာဆက်ဆံပြောဆိုဖို့ပါဆိုလိုတာကအခုလုံနေပုံနဲ့တော့ဘဲမှမရောက်ဘူးရေရှည်အထူးကြံပတ်ဥတည်သွားမယ်ပေါ့ဒေတာရင်းအမြင်အရလည်းတရားဝင်မှုမရှိတော့ပဲအာဆီယံဒေတာတစ်ခုလုံးမှာမတိမငြိမ်ဖြစ်စီမှာကိုစိုးရိမ်လာနေရပါပြီ
တကယ်တော့တရုတ်ရေးကိုအဓိကထားပြီးအမေရိကန်နဲ့အာဆီယံနိုင်ငံတွေပူးပေါင်းဆောင်ရွက်ရေးအဓိကဆွေးနွေးလေးရှိတဲ့ဒီထိပ်သီးပွဲမှာအခုတစ်ခေါက်တော့ထိတ်တန့်ရောက်ယူကရိန်းရေးနဲ့ဆီယနာသင်္ကန်းမြမရေးပေါ်ပူးပေါင်းဆောင်ရွက်ဖို့ကိုလည်းအလေးထားဆွေးနွေးဖို့ရှိနေတယ်လို့ကြွကြင်သူတွေကဆိုပါတယ်ခင်ဗျ